COVID-19 ကူးစက်မှုနှုန်းနဲ့ဒီတည်ဆုံးမှုနှုန်းဒုတိယအမြင့်ဆုံးဖြစ်လာနေတဲ့အီတလီနိုင်ငံမှာရှိနေကြတဲ့မြန်မာနိုင်ငံသားတွေအခုညလိုအပ်လာခဲ့ရင်မြန်မာတန်ရုံးကိုဆက်သွယ်အကြောင်းကြားဖို့တန်ရုံးတာဝန်ရှိသူကပြောပါတယ်။လက်ရှိအချိန်ထိတော့အီတလီမှာရှိနေတဲ့မြန်မာနိုင်ငံသားတွေထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားသူရှိပြီဆိုတဲ့သတင်းမျိုးမထွက်လာသေးပါဘူး။ဒီသတင်းအပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မဆုစုကဆက်ပြောပြပါမယ်ရှင်။
COVID-19 ရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံပြည်အီတလီနိုင်ငံဟာသေဆုံးသူနဲ့ရောဂါကူးစက်ခံရသူဒုတိယအများဆုံးနေရာမှာရှိနေတာဖြစ်ပြီးအဲ့ဒီမှာမြန်မာနိုင်ငံသား300ကျော်ရှိပါတယ်။ဒီကိုရိုနာဗိုင်းရပ်စ်ကိုထိန်းချုပ်တဲ့အနေနဲ့အီတလီအစိုးရကတနိုင်ငံလုံးအတိုင်းအတာအရေးပေါ်အခြေအနေသတ်မှတ်လိုက်ပြီးခရီးသွားလာခွင့်ကိုမနေ့ကညမှာပဲသိမ့်တင်လိုက်ပါတယ်။အခုလိုအခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အီတလီနိုင်ငံမှာနေထိုင်တဲ့မြန်မာနိုင်ငံသားတွေကိုတော့အခုချိန်ထိဒီရောဂါပိုးကူးစက်တာမရှိသေးဘူးလို့ရောမမျိုးအခြေဆိုင်မြန်မာတန်ရုံးတာဝန်ရှိသူက VOA ကိုပြောပါတယ်
ကျွန်တော်တို့မြန်မာတော့ဖြစ်တဲ့သူတော့မရှိသေးဘူးကြတော့လည်းတော့မရှားသေးဘူးနော်ကျွန်တော်လည်းဒီမာတွေကိုဆက်သွယ်ပြီးတော့ဘယ်လိုရှိလဲအစားအသောက်တရားတာကဘာဝင်ကျွန်တော်အပါရှိတယ်ပါနော်ဒါသူတို့ကတော့ဆက်လက်ဝယ်ထားတဲ့ဆန်တို့ရှိတို့ဒီမာတော့ရာငန်နဲ့အစားတောက်တွေကိုရှားကလေးရဝယ်ထားကြတဲ့အိမ်မှာပေါ့နော်ဖိတ်ပြီးတော့ဖိတ်နိုင်တော့တယ်ရှိပေါ့နော်ဒါနဲ့အပြင်လေးပါးရွက်နေတယ်မသွားဖြစ်တာကြတာကိုအိမ်မှာလည်းနေရပေါ့အဲ့လိုပဲရှိတယ
်ဒီကနေ့ညနေခင်းစီးနေအီယာအီတလီနိုင်ငံမှာကိုရိုနာရောဂါပိုးကူးစက်ခံရသူ9100ကျော်ရှိနေပြီးသေဆုံးသူကတော့463ဦးရှိသွားပါပြီ။တန်ရုံးအနေနဲ့မြန်မာနိုင်ငံသားတွေနဲ့အဆက်အသွယ်ပုံမှန်ရှိနေပြီးသူတို့လိုအပ်တဲ့အခက်အခဲတွေရှိလာရင်တန်ရုံးကိုအကြောင်းကြားပေးဖို့တာဝန်ရှိသူကအခုလိုပြောပါတယ်။
ကျောင်းသားတွေကတော့တန်ရုံးနဲ့လည်းသူတို့ချိတ်ထားတာပေါ့နော်သူတို့မိသားစုတွေနဲ့လည်းဖုန်းရပါတယ်ကျွန်တော်တန်ရုံးကလည်းလိုအပ်တာရှင်ကူညီပေးဖို့အဲ့လိုသူတို့လိုအပ်တဲ့အခက်အခဲတွေပြောဖို့ဆိုကျွန်တော်တို့ page မှာလည်းတင်ထားတယ်။အဲ့သူတို့နဲ့လည်းဆက်တယ်အများတန်းရှိတယ်။သူလိုတဲ့ဟာဒီဘတ်စတိုကျေတော့ဝယ်လို့ပြရတဲ့ဟာကိုကျွန်တော်တို့ပို့ပေးရတဲ့လူတွေရှိတယ်။အကုန်လုံးတော့ဒီမှာဝယ်လို့မရဘူး။ဆိုတော့အဲ့ဒါလေးတော့ဆက်သွယ်ပြီးလုပ်ပေးနေပါတယ်။သူတို့တွေလည်းအရင်မဆက်ဖို့ပေါ့နော်။သူကတည်းကချင်းတန်ရောက်ဆက်သွယ်ဖို့အဲ့လိုတော့ပြောထားပါတယ်
။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း134နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်တာ၁၀ရက်ညနေခင်းစီးရင်အရလူပေါင်း3,000ကျော်ကူးစက်ခံထားရပါတယ်။စုစုပေါင်းသိဆုံးသူကတော့4000ကျော်သွားပြီဖြစ်ပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်